မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံတွင်တူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ပြားပြေးဖို့ရည်ရွယ်ပြီးတူရကီကိုလာရောက်မဲ့အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့ကြောင်းတူရကီသမ္မတကပြောလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့လှူလာသူလွတ်တော်မတ်တေးရဲ့အပြင်းထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုတ်ချွေရမှုနှစ်ပတ်လည်အခြေပြမင်ကုန်းပြောမဲ့အစီအစဉ်ပြက်ခဲ့ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့တွေ့ကြညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုအပ်တဲ့အကြောင်
းအဲ့တော့အဓိကကတော့စည်ရင်းတွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံနိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရစည်ရင်းတွေလည်းကျွန်တော်တို့ပြန်ပေးပြီးပြီဘင်္ဂလားဒေ့ရှ်ဘက်က
အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်ပြောသွားတာပါသတင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူမင်းမြနဲ့ကြောက်တော်ဘက်မှမြန်မာစစ်တပ်တိုက်ခိုက်ခံရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခဲမြို့နယ်အနီးမှာတပ်မတော်နဲ့တအောင်းလက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းနွေရဲ့စကားစစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်မှာကျင်းပခဲ့တဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရထိတဲရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင
်။စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေကိုရပ်တန့်အောင်ပြားပြေးကိုရည်ရွယ်ပြီးတူရကီကိုလာရောက်မဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီရိုကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့ကြောင်းတူရကီသမ္မတရီချစ်တာယက်အာရဝန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကိုတူရကီဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွေ့ဆုံသွားမှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကိုတူရကီသမ္မတကပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကတော့အပြစ်ခတ်ရဲစဲထားဖို့လိုလားကြောင်းမနေ့ကကပဲအင်ဂျီရောမှာပြောဆိုခဲ့ပါတယ်။ပြင်းထန်ဆုံးပိတ်ဆို့တိုက်ခတ်မှုတွေချမှတ်ထားပြီးလောရရင်တူရကီနိုင်ငံကတံမဏိတင်သွင်းမှုတွေပေါ်အခွန်အတိုးကောင်မှဖြစ်တဲ့အကြောင်းလဲသတိပေးခဲ့ပါတယ်။တူရကီနိုင်ငံကအကြမ်းဖက်သမားတွေဖြစ်သဘောထားပြီးဆီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်လိုက်တာပါ။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ကတ်တပ်ဖွဲ့တွေက IS အစ္စလမ်ဆွေးရောက်တွေကိုတိုက်ခတ်ရမှာအဓိကမှာအမိတ်ဖြစ်နေသဘောထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းလိုက်တဲ့နယ်မြေကိုတူရကီကထိုးစစ်တွေစတင်လိုက်ပြီးရပ်ပိုင်းအကြမ်းမှာတွားရောက်မဲ့အမေရိကန်ဒုသမ္မတရဲ့ခီးစဉ်အတွင်းမှာတော့တူရကီထိုးစစ်ချက်ချင်းရဆဲရင်းနဲ့ဆွေးနွေးညီနိုင်အဖြစ်ရှင်နိုင်မဲ့အခြေအနေတည်းရဖန်တီးအဓိကပြောဆိုမှာဖြစ်တဲ့အကြောင်းလဲအင်ဖီရိုကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အဖြစ်တစုံတရာမရမချင်းပြည်ထောင်ခအရေးယူမှုတွေချမှတ်ထားဖို့သမ္မတထရန့်ကဆုံးဖြတ်ထားတဲ့အကြောင်းထပ်မံပြောဆိုမယ်လို့လည်းဖော်ပြထားတာပါ။အပြစ်ခံရစနိုင်မှုတန်တမာရေးအရာကြိုးပမ်းမှုဦးစားပေးထားတဲ့အကြောင်းနဲ့လက်ရှိအခြေအနေအားအမေရိကန်တပ်ဖွဲ့တွေအတွက်လည်းအန္တရာယ်ရှိသလိုဖမ်းဆီးထားတဲ့ IS သူကြော1000လောက်လွတ်မြောက်နိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတယောက်ကမနေ့ကပဲပြောဆိုထားပါတယ်။
American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနှံရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာလာရောက်ဖြေဆိုဖို့ခင်းစင့်ခေါ်တာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေ Rudy Giuliani နဲ့အကြီးတန်းအစိုးရအရာရှိတွေကငင်းဆန်ခဲ့ပြီးတဲ့နောက်မှာ Trump အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်တဲ့ကိစ္စပိုများလာပြီလို့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကပြောပါရတယ်။ဒီမိုကရက်တွေဥဆောင်တဲ့အောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာတစ်ဖက်သက်ကိုယ်သဘောနဲ့ကိုလုံနေတာဖြစ်ပြီးစင့်ခေါ်စာကလည်းရေပူရတိတ်ဆန်တယ်လို့ဒုသမ္မတ Mike Pence ရုံးကတုံ့ပြန်ပါရယ်ပန်ဒဂွန်စစ်ဌာနချုပ်ကလည်းအခုကိစ္စကိုတရားဥပဒေကြောင့်အရအခုအချိန်မှာလိုက်နာဖို့မဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်။မင်းမြန်းစစ်ဆေးခံဖို့စင့်ခေါ်မှုကိုသမ္မတအင်ပြူရောဘတ်ဂျက်ရုံးကလည်းညှင်းပယ်ထားပါတယ်။ဒီမိုကရက်တစ်ပါတီကသမ္မတနောက်ဖြစ်လာနိုင်ရည်ရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့အထောက်အထားဆောင်ရွက်စာရန်တွေပေးအပ်ဖို့အတွက်အောက်လွှတ်တော်ကစင့်ခေါ်တောင်းဆိုတာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှေ့နေဂျူလီယာနီကလည်းညှင်းဆန်ထားပါတယ်။ဒါရီဟာတရားမျှတရေးစုံစမ်းမှုကိုနှောက်ယှက်နေတာဖြစ်တယ်လို့စုံစမ်းမှုတွေကိုဥဆောင်လုပ်နေတဲ့ဒီမိုကရက်အမတ်အဒမ်ရှစ်ကပြောပါတယ်။စုံစမ်းမှုတွေကိုဆက်လုပ်နေတဲ့အောက်လွှတ်တော်မှဒီကနေ့တော့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့အကြီးတန်းအကြံပေးဟောင်းတစ်ယောက်ဖြစ်တဲ့မိုက်ကယ်ကင်လီကိုလွှတ်တော်မှတကပိတ်မေးမြန်းမှဖြစ်ပါတယ်။အင်ဂျီရောကတော့သမ္မတကိုတရားစွဲသင့်မသင့်ဆိုတာကိုအောက်လွှတ်တော်မှအရင်မဲခွဲဆုံးဖြတ်ပြီးမှစုံစမ်းစစ်ဆေးမှုတွေကိုလုပ်သင့်တယ်လို့ပြောကြားထားပါတယ်။
အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့92ယောက်မနစ်ညကစကားဆစ်ထွေးရမှာတော့သမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရမှားယွင်းတဲ့လုပ်ရည်တွေကိုကျူးလွန်ကြောင်းဆွဆဲခဲ့ကြသလိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံပြောဆိုခဲ့ကြပါတယ်။သမ္မတကိုအရေးယူဖယ်ရှားနိုင်မှုတတလုံးမရေရာသေးပေမဲ့လည်းတရင်းလေးဘက်ကစုံစမ်းစစ်ဆေးမှုတွေကိုထောက်ခံကြောင်းကိုစရီအားလုံးကပြောဆိုခဲ့ကြတာပါ။ဒီမိုကရက်ကိုစရီရဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာဆိုရင်လည်းဖွင့်စကားပြောချိန်မှာပဲသမ္မတအမေရိကန်သမိုင်းမှာအပေါက်ပြန်ဆုံးသူတူဖြစ်နေပြောဆိုလိုက်သလိုစကားစစ်ထုတ်ပွဲတစ်လျှောက်မှာလည်းဒီကိစ္စကိုအလေးထားပြောဆိုသွားပါတယ်ထောက်ခံမှုအများဆုံးရထားတဲ့ဒီမိုကရက်ကိုယ်စားလှယ်တဲ့နောက်တူဖြစ်တဲ့ထက်လွတ်တော်မဲ့အလစ်ဘက်ဝါရင်ဟာလည်းတချို့ကိစ္စတွေဟာနိုင်ငံရေးရည်မှန်းချက်တွေထက်ပုံမူလေးနဲ့ကြောင်းနဲ့သမ္မတထရန့်ဟာဥပဒေကိုချိုးဖောက်သူဖြစ်ပြီးဥပဒေထက်ဘယ်သူမှမရှိနိုင်တဲ့အတွက်အရေးယူရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါစီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အတွက် IS ဆွေးရောက်တွေကိုနှင်းနှင်းရမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေတူရကီစစ်တပ်ရဲ့ချိန်မမှုတန်ခံရမယ့်အရေးနဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းဒီမိုကရက်ကိုယ်စားလှယ်ကသမ္မတထရန့်ကိုအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့ကြပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးသဘောတူညီမှုတွေရရှိနိုင်ဖို့နှစ်ဖက်တာဝန်ရှိသူတွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ဆက်ပြီးတော့ဆွေးနွေးနေကြပါတယ်ပုတ်ထူးနေ့ညနေတဲ့အထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့် EU ရဲကနှုတ်ထွက်ရေးဗြိတိန်နိုင်ငံညှိနှိုင်းရေးမှူးဒေးဗစ်ဖော့စ်နဲ့ EU ဘက်ကအဓိကညှိနှိုင်းသူမိုက်မစ်ရှယ်ဘာနီယာတို့ဒီကနေ့နောက်ဆုံးနေ့အဖြစ်နဲ့ဆက်ပြီးဆွေးနွေးနေကြတာပါEU ဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲနတ်ဖန်ကြတာရေဒီမှာကျင်းပမှာမို့ဒီကနေ့အပိသက်သဘောတူညီမှုရနိုင်ဖို့ကြိုးစားနေကြပါတယ်။ဒါမှသာ EU ခေါင်းဆောင်တွေကြားသဘောတူမဲ့အချက်တွေကိုဆွေးနွေးနိုင်ကြမှာဖြစ်ပါတယ်။ခွဲထွက်ရေးဆိုင်ရာသဘောထားကွဲတဲ့ကိစ္စတွေကိုတိတိတသာရှင်းချနိုင်ပြီလို့တော့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဗြိတိန်အောက်လွှတ်တော်ရဲ့ EU ရဲကနှုတ်ထွက်ရေးကော်မတီမှာဗြိတိန်နှုတ်ထွက်ရေးဆိုင်ရာဝန်ကြီးစတီဗင်ဘာကလေးအနေနဲ့ဆွေးနွေးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့ရှင်းပြဖို့ရှိနေပါတယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူးမစ်ရှယ်ဘာနီယာကလည်း EU နဲ့ဗြိတိန်ညှိနှိုင်းမှုတွေအကြောင်းကို EU ကော်မရှင်အကြီးအကဲတွေတာအမတ်ကြီးတွေကိုဒီကနေ့နေ့လယ်ပိုင်းကျရင်ရှင်းပြမှာဖြစ်ပါတယ်။အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ဖို့ရက်သတ်မှတ်ထားတဲ့ဗြိတိန်နဲ့ EU ကြားမှာအဓိကဆွေးနွေးစရာဖြစ်နေတာကတော့မြောက်ပိုင်းအိုင်ယာလန်နယ်နဲ့ EU အဖွဲ့ဝင်အိုင်ယာလန်နိုင်ငံကြားနယ်စပ်အတားအဆီးတွေထားရေးမထားရေးကိစ္စဖြစ်ပါတယ်ရှင်။
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လေလာချာဆန္ဒပြပွဲတွေကြုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လွတ်လပ်သူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ခံခဲ့မှုတွေကြောင့်ဒီကနေ့လွတ်တော်မှာအုပ်ချုပ်ရေးမှုကရီလန်နှစ်ပတ်လည်ခြေပြမင်းကွန်းပြောမဲ့အစီအစဉ်တော်ရပြည့်နဲ့အဆုံးသတ်သွားပါတယ်။အုပ်ချုပ်ရေးမှုလက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့စိုင်းပုတ်တွေကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခန်းမတွေဝင်လာတဲ့အုပ်ချုပ်ရေးမှုကိုဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမင်းကွန်းပြောနေတဲ့အချိန်မှာလည်းအော်ရီကန့်ကဲခဲ့ကြတဲ့အတွက်မင်းကွန်းစာပြောပြီးတိတ်မကြခင်မှာပဲအဆုံးသတ်ခဲ့ရပါတယ်။နောက်တစ်ချိန်လွတ်တော်ခမ်းမာလည်းပြောင်းဝင်လာပြီးမင်းကွန်းဆက်ပြောကိုကြိုးပမ်းခဲ့ပေမဲ့ကန့်ကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအန်ဒူးလုံးကအခမ်းအနားရနာကြောင်းကြေညာခဲ့ရပါတယ်။နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေပြမင်းကွန်းကိုအုပ်ချုပ်ရေးမှုလမ်းကရုံးမြင့်တန်းကြီးကနေပြောကြားခဲ့ရတာပါ။အချိန်နှဲမှာပဲဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်ဆွတ်ဖက်မှုတွေကိုပြစ်တင်ရှုတ်ချတာအပအဝင်ဒီမိုကရေစီတောက်ဆိုဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒီနိုင်ငံရဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးမြတ်ကိုကြည့်ပြီးပြည့်ပြည့်စုံစုံမပြောဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတစ်ဝှမ်းမှာလူခွေရေးအတွက်ပြောရေးဆိုခွင့်ဆွံ့ရှုံးရလိမ့်မယ်ဆိုပြီးတော့လည်းအတက်ခံဒီမိုကရက်တီအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကပြောဆိုခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ဥဆောင်ချမှတ်နေတဲ့ပိတ်ဆို့တိုက်ခိုက်မှုတွေကိုကြော်လွှားသွားမယ်လို့ခေါင်းဆောင်ကင်ဂျုံအန်ကကတိပြုကြောင်းအစိုးရပိုင်သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုပြောကြားချက်နဲ့အတူနှင်းဖုံးနေတဲ့ Mount Baekdu တောင်ထိပ်ပေါ်မှာမြင်းဖြူစီးနေတဲ့ကင်ဂျုံအန်ရဲ့ဓာတ်ပုံကိုဖော်ပြခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကိစ္စဆွေးနွေးနိုင်ဖို့ခုနလအတွင်းမှာပထမဆုံးညှိနှိုင်းမှုတွေပြပြခဲ့ပြီးရပိုင်းကြမှာပဲအခုလိုသတင်းထုတ်ပြန်တာလည်းဖြစ်ပါတယ်။အနာကဆောက်လို့ရေးနေရာတစ်ခုကိုတွားလိလာခဲ့တဲ့ခေါင်းဆောင်ကင်ဂျုံအန်ကနိုင်ငံမှာအခုလိုခက်ခဲတဲ့အခြေအနေတွေဖြစ်နေတာဟာအမေရိကန်ရဲ့မစင်မချင်းတန်ခတ်မှုတွေကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့ကြောင်းနဲ့ဒီအခက်အခဲတွေကိုခိုင်ခိုင်မာမာကြော်ဖြတ်သွားမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ KCN သတင်းကဖော်ပြပါရတယ်။ မောင်ပီကတူတောင်ထိပ်နေရာရောမြင်းပြူရောဟာမြောက်ကိုရီးယားကိုအစင်ဆက်အုပ်ချုပ်နေတဲ့ကင်မီသားစုရဲ့အမှတ်အတားတွေဖြစ်တာမှုထူကြပါတယ်။2013ခုနှစ်တုန်းကဩဇာညောင်းတဲ့သူ့ရဲ့ဦးလေးကိုလှုပ်ကြံတပ်ဖြတ်မှုမလုပ်ခင်ကတခါတောင်ကိုရီးယားအစိုးရအမေရိကန်အစိုးရတို့နဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေမစတင်ခင်2018ခုနှစ်တုန်းကတခါဒီတောင်ထိပ်ပေါ်ကိုကင်ဂျွန်အန်တက်ခဲ့တာကြောင့်အခုတစ်ခေါက်တက်တာဟာထူးကြတယ်လို့လေးလာသူတွေကသုံးသပ်နေကြတာပါအမေရိကန်နဲ့မြောက်ကိုရီးယားကြားရှေ့မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေကိုရှေ့ဆက်နိုင်ဖို့အတွက်ဒီဇင်ဘာမကုန်ခင်မှာတောင်းဆိုထားတာကိုအမေရိကန်ဘက်ကလိုက်ရောဖို့အတွက်မြောက်ကိုရီးယားကနောက်ဆုံးသတ်မှတ်ချိန်ပေးထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗီယက်နမ်နိုင်ငံမှာဖေဖော်ဝါရီလတုန်းကဒုတိယကြိမ်ဆွေးနွေးပွဲမှာမပြင်းမလဲဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်ကိုယ်စားလှယ်တွေကြားပထမဆုံးပြည်လဲညှိနှိုင်းမှုတွေကိုဆွီဒင်နိုင်ငံစတော့ခ홈မြို့မှာအခုလဆန်းကလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး
။ဂျပန်နိုင်ငံနောက်မြောက်ဘက်ကမ်းလွန်မှာနင်းမြုပ်ထားတဲ့မြောက်ကိုရီးယားငါးဖမ်းလေပေါ်ကတင်မောသားတွေကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့တွေလိုက်လံရှာဖွေခဲ့ကြပါတယ်။တိတားငါးဖမ်းလေနင်းမြုပ်တဲ့တဲ့ရင်ကိုဒီနေ့စောရင်မှာပဲရရှိခဲ့ပြီးတော့ကင်းလက်တင်မော၄စင်းလင်းရင်၂စင်းဆီလုတ်ခဲ့တဲ့အကြောင်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားငါးဖမ်းတင်မောတွေကျစားလေရှိတဲ့ရမတူတိုင်းလို့ခေါ်တဲ့နင်းမြုပ်မှာမတော်တဆမှုဖြစ်တာလို့လည်းဆိုပါရယ်နောက်ထပ်မြောက်ကိုရီးယားတင်မောစင်းကအရေးပေါ်အကူအညီတောင်းခံတာကိုလည်းဂျပန်ငါးပတ်လုံငန်းစစ်ဆေးတင်မောစင်းကလက်ခံရရှိခဲ့တဲ့အကြောင်းဂျပန်ဆိုရတွင်းဝင်ချုပ်ယိုရှီဟီရိုဆူဂါကသတင်းတောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါရယ
်ဂျပန်နိုင်ငံနေရာတော်တော်များများကိုတိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအရေးအသွက်ဟာ63ယောက်အထိတိုးလာနေပြီးနောက်ထပ်17ယောက်ဟာလည်းသေဆုံးနိုင်ပွဲရှိတယ်လို့ဂျပန်ဆိုရကဒီကနေ့ပြောကြားပါရယ်ရေကြီးမြေပြိုမှုတွေဖြစ်ခဲ့တဲ့ဂျပန်နိုင်ငံအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာပျောက်ဆုံးနေသူနောက်ထပ်8ယောက်ရှိနေသေးတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒါဆူဂါကဒီကနေ့သတင်းတောက်တွေကိုပြောပါရယ်မုန်တိုင်းတန်တင့်သူတွေအတွက်အစားအစာနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့အစိုးရဘတ်ဂျက်အထူးရန်ပုံငွေတွေကနေပြီးတော့ဒေါ်လာ6တန်းခွဲသုံးဆွဲသွားမယ့်အကြောင်းကိုလည်းသူကပြောပါရယ်မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏအပြည့်အစုံကိုမသိရသေးသလိုအစိုးရအနေနဲ့လိုအပ်ရင်ငွေထပ်တိုးသုံးဆွဲသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်ရှင်
The Voice of America, VOA. ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မနိုးပြောပြပေးခဲ့တာပါ။အခုလွှင့်ပေးနေတဲ့ Radio Day ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ်အရေးအတွက်9000ပါတဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာလည်းဖြစ်ပါတယ်။ဒုက္ခသည်တွေပြန်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအကြောင်းအဆိုကိုမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စာရင်းအရဆိုရင်လူဦးရေ9000ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစာရင်းပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စာရင်းတွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုရလို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတွန်းဝင်ဖြစ်တဲ့ဦးစိုးဟန်က VOA ကိုအခုလိုပြောပါဗျ။
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာလဲဆိုင်ကျွန်တော်တို့လက်ခံနိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလဲကျွန်တော်တို့ပြန်ပေးပြီးပြီ။ Bangladesh ဘက်ကိုကျွန်တော်တို့ကလည်းပြန်လည်လက်ခံတယ်လို့အရှင်းလင်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီ။ပထမအကြိမ်ပေါ့နော်။ဒါနှစ်ဖက် repatriation process စနိုင်ဖို့ကအများကြီးအရေးကြီးပါတယ်။ဆိုတော့ဒါကတော့ Bangladesh ရဲ့ဟိုပူပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေရလို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့သုံးဘွဲ့ဆိုင်ဝန်ကြီးအဖွဲ့တွေပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်အရေးအဖြစ်ရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပေးပို့ခဲ့တဲ့လူကြီးရဲ့စာရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အမေရန်အတွင်းဝင်ဦးစိုးဟန်ကပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့ဒီ trilateral meeting ရဲ့အဓိကယူရချက်ကတော့ရခိုင်ပြည်နယ်အရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်ဖို့ဒါတရုတ်နိုင်ငံရဲ့က မ္မကထာပြပန်ဖို့မှုကြောင့်ပေါ့နော်ဒါတွေးပြတာပါဒါအားလည်း very informal ပါ informal meeting မှာဆိုတော့လည်းပဲဒါအကျိုးရှိပါတယ်ဒီဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရဟန်ဒီနယ်ရေးကိစ္စအဖြေရှင်းနိုင်ဖို့ပေါ့နော်အများကြီးအထောက်အကူပြုပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကလူစရင်း၃ချိန်လောက်ပြီးပုတ်ပြီးရဲ့နောက်မှာစုစုပေါင်းလူဦးရေ၁သိန်းဝန်းကျင်လောက်ရှိသွားပြီဖြစ်ပါတယ်။အစဉ်ဆက်စစ်ဆေးဆောင်ရွက်တာတွေလုပ်ပြီးမှပဲအမှန်တကယ်လက်ခံနိုင်မဲ့လူဦးရေကိုပြန်ပြောပြနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်ဝါးတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီး2018တုန်းကလည်းတရုတ်နိုင်ငံမှာမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံတွေ့ဆုံခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။အစိုးရချင်းတတိယအကြိမ်မြောက်စည်းရင်းပေးရကိုလွတ်ဆောင်ထားပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့စည်းရင်းအတိအကျမပေးသေးကြောင်းတောင်မျိုးလက်ဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ခေါင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဟိုပေါ့ G2G ကတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုတည့်တဲ့အချိန်မှာဝင်လာခဲ့တာမရှိဘူးဟော G2G နေနဲ့လေဒီခုကတော့ကျွန်တော်ကြားလာတော့ခုအကို5000ပေးတယ်လို့တော့ပြောတယ်ဗောနော်ဒါပေမဲ့လောလောဆယ်ကကျွန်တော်တို့စီစီတုံးဖြစ်လိမ့်မယ်ကျွန်တော်တို့စီကိုတော့စကားကိုတော့ကျွန်တော်တို့ဌာနနဲ့တစုံတရာကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးထားတာတော့လောလောဆယ်မရှိသေးဘူးကျွန်တော်တို့ဒီမှာပေးထားတော့အရင်ကျွန်တော်တို့2000ကျော်ဗောနော်2000ကျော်တည်းကမှကျွန်တော်တို့စက်ဝါဗောနော်7ချိန်မြောက်ဗောနော်စီစစ်ထားတဲ့ချင်းရင်းကိုအဲ့ကောင်နေပဲကျွန်တော်စီကိုလောလောဆယ်ရောက်ပြီးတယ်ဟုတ
်မြန်မာဘက်ကနောက်ဆုံးစီစစ်ထားရဲ့စင်းရင်းအရဆိုရင်အိမ်နောက်စု2000ကျော်လူဦးရေနဲ့ဆိုရင် 9000 ကျော်လောက်ရှိကြောင်းညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်။ပြည်ကြားဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုဩဂုတ်လ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းတော်မြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချုပ်စိုးရေးစခန်းတွေမှာဘလို့အစီအစဉ်တွေလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရချင်းသဘောတူညီချက်နဲ့မဟုတ်ပဲကိုယ့်အစီအစဉ်နဲ့ပြန်လာတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစရင်အရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွက်လာရတဲ့သူရေအတွက်ကတော့80လောက်ရှိရလို့သိရပါတယ
်။ကိုစောထဲတင်ပြပို့ထားရပါရှင်။အခုဆက်ပြီးတော့မင်းပြနဲ့ကြောက်တော့ဘယ်မှာမြန်မာစစ်တပ်တိုက်ခိုက်ခံရတဲ့သတင်းလွှာကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာမှာမနေ့ကမြင်းမြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းတစ်ကြောင်းကိုအေးအေးဘက်ကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကျောက်တော်မြို့နယ်ဘက်မှာလည်းပုံခွဲတိုက်ခိုက်ခဲ့တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါရယ်။လာနေချီဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်တပ်ဖွဲ့ဝင်တွေအပြင်အရက်သားပြည်သူအများအပြားလည်းအသက်ဆုံးရှုံးမှုတွေရှိနေပါရယ်။ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကလည်းနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်မတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်ခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်
။ပန်းမြောင်ရဲ့အခြေစပ်ပါဖြစ်နေရတာဖြစ်နေကုန်ကကမနေ့ကပန်းမြောင်ရဲ့အခြေစပ်ဆိုကျွန်တော်တို့အထောက်အမှုတောင်းနေတဲ့ကျောင်းတစ်ကျောင်းတောင်းနေဆောင်ဖြစ်တာတောင်းဆိုတာခြားပါတော့နော်။ဒါနဲ့ဘာမှမဟုတ်ဘူး
မနေ့ကမင်းပြမြို့နယ်ဒိုင်းတိုင်းရွာဘက်မှာစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့ရခိုင်လက်နက်ကိုင်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းပြမြို့နယ်မှာအဲဒိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်တာရှိတယ်။အမှန်တိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီတော့မရောက်ပါဘူး
။စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အတွင်းဒိုင်းတိုင်းရွာသားတွေရွာကနေတိမ်းရှောင်နေရတယ်လို့ပန်းမြောင်းဒေသခံတူကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်စင်ဦးချံကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုဘုံခွဲတိုက်ခိုက်ခံရတယ်လို့စင်ဦးချံကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ
်။စင်ဦးချံနဲ့ရွာပိုင်းနဲ့ရွာဟောင်းကြားမှာကောင်းနေပေါ်မှာဟုတ်တယ်။ဒီလိုကတော့အသေးချောက်လိုက်တယ်လို့ပထမတစ်ခုပေါက်တယ်အကြီးပေါက်တယ်ဆိုလာမငယ်တွေပေါက်တယ်တပ်မတော်စစ်ကြောင်းဖက်တယ်အဲ့ဒါမှာခိခိုက်မှုရောကမကြောက်ဘူး
။ဘုံပေါက်ကွဲမှုပြီးမြန်မာစစ်တပ်ဘက်ကပြစ်ခတ်မှုတွေရှိနေတယ်လို့ရွာတွင်လက်နက်ကြီးတွေကြားရောက်ခဲ့တယ်လို့စေဦးချံရွာသက်ကရွာသားတွေကပြောပါတယ်။ကြောက်တော်မြို့နယ်တွင်မနေ့ကတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမူချုပ်စောမင်းထွန်းကခုလိုပြောပါတယ်
။ကြောက်တော်ကဘာတော့မိဝစခန်းဘက်မှာတော့ကျွန်တော်တို့ဒီအေအေကနေပြီးမိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်တစ်ခုတော့ရှိတယ်။နှစ်ဖက်လုံးမှာတော့ထိခိုက်ဒဏ်ရာရရှိမှုရှိဘူး။
စင်ဦးချံကျေးရွာဘက်ဘုံခွဲတိုက်ခိုက်တဲ့အခြေအနေကိုတော့အသေးစိတ်မသိရသေးပေမဲ့တရက်ပိုင်းတွင်ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်ချက်ပေါင်းရနေတုန်းကတော့ဒီပလက်ဝါမြို့နယ်ရဲ့အထက်ပိုင်းခံခတ်တောင်တို့ပေါ့အဲ့ဒီမှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်အဲ့ဒီမှာရန်သူတပ်ကလည်းအကြဆုံးများတယ်နောက်ဒီရန်သူစီကနေပြီးတော့60မမ
ကြောင်းရှိတယ်နော်အဲ့ဒါတွေအပါအဝင်ဒီလက်နက်ပစ္စည်းတွေတင်ရှိရမိတာလည်းရှိတယ
်အနောက်ပိုင်းတိုင်းစစ်သနာချုပ်စမရောပြောခွင့်ရပူမှုကြီးဝင်းစုံဦးကပလဝါမြို့နယ်ဖက်စိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့တမရောဘက်ကထိခိုက်မှုမရှိဘူးလို့ပြောပါတယ်မြန်မာတပ်မတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်တိုက်ပွဲတွေပါဝင်ဘုံခွဲတိုက်ခိုက်မှုတွေနေ့စဉ်လိုလိုဖြစ်ပွားနေပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံပြည်သူ80ကျော်ဒိတ်ဆုံးမှုဖြစ်ပွားခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲနိုင်ရေးအတွက်တွေ့ဆုံညှိနှိုင်းနေခဲ့ပေမဲ့တိုက်ပွဲတွေကတော့ရပ်တန့်နိုင်ခြင်းမရှိသေးပါဘူး။ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုအတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပိုင်းအားနည်းလာစေနိုင်တယ်လို့လည်းနိုင်ငံရေးလှိမ့်လာသူတွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ
။နိုင်ငံဝင်သတင်းပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲရှမ်းပြည်နယ်ဘက်မှလည်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းသတင်းလွှာကိုနှာစင်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာတပ်မတော်နဲ့တအောင်လက်နက်ကိုင်အဖွဲ့တို့ဒီမနေ့6နာရီဝန်းကျင်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်နှစ်ဖက်ပစ်ခတ်မှုတွေကြောင့်အနီးနားကဒေသခံတချို့မြို့ပေါ်ကရက်ွက်တေစီကိုထွက်ပြေးတိမ်းရှောင်နေခဲ့ပြီးအိမ်ပြန်ဖို့အတွက်တော့အခြေအနေစောင့်ကြည့်နေတယ်လို့လည်းဆိုပါရယ်ဒီကြောင့်ပြည်စုံကို VUE သတင်းတောက်စုစုကမေးမြန်းပေးပို့ထားပါရယ်ရှင်
ရှမ်းပြည်မြောက်ပိုင်းကိုခိုင်မြို့နယ်ထဲမှာရှိတဲ့မန်ချက်ရွာနာကတောင်ပေါ်မှာဒီမနက်6နာရီဝန်းကျင်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တံတွေကြားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနာကရွာကန်34ဦးကတော့ကိုခိုင်မြို့ပေါ်ကရက်ွက်နှစ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြပြီးအသက်ကြီးတဲ့သူတွေကတော့ရွာထဲမှာအိမ်ဆောင်နေခဲ့တယ်လို့မန်ချက်ရွာကန်ဦးဝိုက်ခိုကပြောပါတယ်။
ရွာမှာတော့ဘာမှမဖြစ်သေးဘူးရွာသူရွာသားတွေတော့မြို့သွင်းသွားပြီးကိုနားနေတာပေါ့သူ့အိမ်ဆောင်ကိုဘိုးဘွားတွေပဲရှိတော့တယ်အိမ်တယောက်ကန်ပေါ့
ဒီမနက်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်စော်မင်းထွန်းကတော့အခြေအနေမသိရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အပြည့်ရစေး NCA လက်မှတ်ထိုးတာ၄နှစ်ပြည့်ခဲ့တဲ့မနေ့ကတော့တပ်မတော်နဲ့ MNDAA TNNA တို့ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်
။အော်ဒူဘာလ15ရက်တုန်းကတော့ကျွန်တော်တို့နတ်ဆလတ်တောင်ကျမ်းဘက်မှာဖြစ်ပျက်မှုဖြစ်ပွားခဲ့တာလေးရှိတယ်။ MNDAA နဲ့ TNNA လေးနဲ့ပူးပေါင်းအင်အားဖြစ်တဲ့ညနေ4နာရီတောင်မှာ
တိုက်ပွဲဖြစ်နေချိန်အနီးမှာရှိတဲ့မတန်ဆွမ်းကျောင်းကကျောင်းသားတွေကတော့ဘုံခိုချင်းနဲ့ရှောင်ပုံးနေခဲ့ရတယ်လို့ကျောင်းတာဝန်ခံမိုင်းမိုင်ကပြောပါတယ်
။ခါတိုင်းဖြစ်တဲ့ဟာတွေကလက်နက်ကြီးတွေပစ်တာကြားရတယ်နော်။အခုဒီတစ်ခေါက်တော့လက်နက်သေးရောလက်နက်ကြီးရောဟိုဘယ်လိုပြောမလဲအတန်ပေါင်းစုံအဲ့လိုကြားနေရတယ်ဆိုတော့ကျမတို့နေတဲ့ညာနဲ့တိတ်မဝေးဘူးလို့ပြောရမှာပေါ့။
တောင်ပေါ်မှာကြားနေရတဲ့လက်နက်တံတွေကြောင့်ဒေသခံတွေကရွာဘက်ကိုရောက်လာမှကိုစိုးရိမ်နေတာကြောင့်မြို့ပေါ်ကအမျိုးရေးစီသူ့စုနဲ့သူထွက်ပြေးတိမ်းရှောင်နေကြတာပါ။အရင်ကလည်းအခုလိုတာရကတွေရှိခဲ့လို့ကြိုးရှောင်နေတာလို့ထွက်ပြေးလာသူတွေကိုလက်ခံထားတဲ့ခန့်မှတ်ကဆိုပါတယ
်ဒီရွာနဲ့မသိမရင်းလေးပါထုံကြီးကျောင်းရဲ့နောက်ကတောင်ပေါ်ဆိုပေမဲ့လည်းရွာနဲ့နည်းနည်းလေးရွာနဲ့နည်းနည်းလေးဆိုတော့ရွာမှာမဖြစ်ဘူးလို့ပြောလို့မရဘူးအဲ့လိုဖြစ်အဲ့ဒီအနေထားမှာအဲ့ဒါကြောင့်သူတို့ကစိုးရင်တကြီးနဲ့ကြီးဖို့ဆိုမလွယ်တော့ဘူးလေအဲ့ဆိုတော့သူတို့ဒီဘက်ကစိုးရင်ရတဲ့အပိုင်းလေးပါတဲ့ဒီဘက်ထဲမှာကြာလာပြီဆိုလို့ရှိရင်လည်းဟိုမလွယ်တာရှောင်နေရမယ်ဆိုစိုးရင်စိတ်တွေနဲ့အရင်အဆုံးပထမလေးကိုခံမစားခက်တယ်လို့ဖြစ်တော့ကြုံတွေ့နေရတဲ့အခါဖြစ်နေတော့သူတို့ကရှောင်သွားတာ
တနအိကြာဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာတေဆုံးသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။ရွာထဲမှာဖြစ်တာမဟုတ်ပေမဲ့ထွက်ပြေးတိမ်းရှောင်နေတဲ့ရွာကန်တွေကတော့အိမ်ပြန်ဖို့ကိုအခြေအနေစောင့်ကြည့်နေတုန်းလို့ဆိုပါတယ်။ဒီကနေ့မနက်အစောပိုင်းမှာတပ်မတော်နဲ့တိုက်ပွဲဖြစ်ခဲ့ကြောင်းနဲ့နှစ်ဖက်အသေးပြောက်ရှိခဲ့ကြောင်းတအောင်းလက်နက်ကိုင်အဖွဲ့ TNNA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
စစ်စစ်တင်ပေးပို့ထားတာပါအခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုအလှည့်ပေးရအောင်ပါရှင်ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲကိုအိုဟိုင်းယိုပြည်နယ်မှာကျင်းပခဲ့တာမှာကိုယ်စားလှယ်လောင်းတရာဇင်လောက်ပါဝင်စကားစစ်ထိုးခဲ့ပါတယ်အင်္ဂါနေ့ကကျင်းပတဲ့ဒီစကားစစ်ထိုးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူရဲတွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးခဲ့ကြသလိုကျမ်းမာရေးဝင်ငွေမညီမျှမှုစီးရဲကအမေရိကန်တပ်တွေပြန်ယုံသိမ်းခဲ့တာဒါတွေနဲ့ပတ်သက်ပြီးတော့ကိုပိုင်ယူဆချက်အမြင်တွေပေါ်ကနေစကားစစ်ထိုးခဲ့တာပါ VOA သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါရှင်
ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်တိုးပွဲမှာကိုယ်စားလှယ်လောင်းလည်းဖြစ်ဒုသမ္မတဟောင်းလည်းဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့သူ့သားရဲ့ယူကရိန်းနဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာအဓိကထားပြောစရာအကြောင်းအရာဖြစ်ခဲ့ပါတယ်ဂျိုးဘိုင်ဒန်ကအခုလိုခြေပပါတယ်
Rudy Giuliani the president and his thugs
Rudy Giuliani ပါဝင်သမ္မတနဲ့သူ့ရဲ့လက်ပါစီတွေကတကယ်အလိမ်ညာတွေဆိုတာတတိပြခဲ့ကြပြီးပါပြီဆိုတော့အဓိကအယုံဆက်ရမှာက Donald Trump ပါကျွန်တော်ဒီမိုကရက်သမ္မတလောင်းဖြစ်လာမှာကို तू ကမလိုလားပါဘူးကျွန်တော်သာကိုယ်စားလှယ်ဖြစ်လာခဲ့ရင် तू ပြတ်တက်အရင်နေမှာကိုသိနေတဲ့အကြောင်းကျွန်တော်ကိုသိခါချနေတာပါ
ကိုယ်စားလှယ်လောင်းအားလုံးကသမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာကိုထောက်ခံကြပါရယ်အဲ့ဒီထဲမှာဘိုင်ဒန်ပြီးရင်လူကြိုက်အများဆုံးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်အဲလိဇဘက်ဝါရန်လည်းပါဝင်ပါရယ်
Impeachment is the way
သူအနေနဲ့ဥပဒေကိုအကျဉ်းချင်းချိုးဖောက်ပေမဲ့ပြစ်ဒဏ်မခံရဘဲကင်းလွတ်ခွင့်ရနေတာမျိုးမဖြစ်အောင်လို့အရေးယူမှသာဖြစ်ပါလိမ့်မယ
်နှလုံးရောဂါကြောင့်မက်ဆာစီယုံမှုရန်နာထားတဲ့ဘာမောင်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders လည်းဒီစကားစစ်ထိုးပွဲမှာပါဝင်ခဲ့ပါရယ်သမရကိုအေးအေးယူဖို့ကိစ္စရက်အပြင်တခြားကိစ္စရက်တွေပေါ်အယုံဆိုင်ကြဖို့လဲသူကအခုလိုသတိပေးပါရယ
် But I think what would be a disaster
ထရန့်ကိုအေးအေးယူကိစ္စတော့ကျွန်တော်တို့အားလုံးကအယုံဆိုင်လုပ်နေကြတယ်အမေရိကန်89တန်းရဲ့ဂျမားကြီးကိစ္စရက်တွေကိုမေးထားတယ်လို့အမေရိကန်တွေကယုံကြည်သွားရင်ခြားတကယ်ကိုမကောင်းတဲ့ကိစ္စရက်ပါ
သမရကိုတရားစွဲဆိုဖို့ဟာဒီမိုကရက်တီရဲ့ဥတီကျက်လို့သာမြင်ကြရင်ဒါဟာစိုးရင်စရာပါလို့ထောက်ပြသူတွေလည်းရှိပါတယ်။နယူးဂျာစီပြည်နယ်ထက်လွတ်တော်မက်ကိုရီဘူဂါက
I understand the outrage that we all
ဥရချူပေါမှုတွေနဲ့ပတ်သက်လို့အားလုံးစိတ်ပြက်လက်ပြက်ဖြစ်နေတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့ဒီကိစ္စကိုကင်တွယ်တဲ့နေရာမှာဂုံတိတ်ခါရှိရှိနဲ့နိုင်ငံကောင်းကျိုးကိုဥထိတ်ထားစွမ်းရမှာဖြစ်ပြီးတော့စိတ်ဝမ်းကွဲစရာမျိုးရှောင်ရှားရပါမယ်။
စကားစစ်တိုးပွဲမှာဂျမားရေးလက်နက်ကင်ဆောင်မှုထိန်းချုပ်ရေးစီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းခဲ့တာစတဲ့အကြောင်းအရာတွေလည်းရှင်းနေကြပါတယ်။သမရကိုစလေလောင်းမြို့တော်ဝန်ဖိတ်ဘူတဂျစ်က
The slaughter going on in Syria is not a
စီးရီးယားမှာကြီးကျယ်လူတွေဒုက္ခရောက်သေဆုံးတာဟာအမေရိကန်တွေရှိနေလို့မဟုတ်ပါဘူး။ဒါဟာအမေရိကန်စံတန်မိုးတွေကိုမျက်ကွယ်ပြုပြီးဘာမိတ်တွေဒုက္ခရောက်အောင်အမေရိကန်တပ်တွေပြန်ဆုတ်ခွာလာခိုင်းတဲ့သမရကြောင့်ဖြစ်ပါတယ်။
မင်းနီဆိုတာထက်လွတ်တော်အမတ်အေမီကလိုဘူချာကလည်းသမရရဲ့ဆုံးဖြတ်ချက်ကိုဝေဖန်ပါတယ
် I'd like to hear from him about
တူနေမဟာမိတ်တွေတေကြီးပျက်စီးပြီးတော့ရုရှားကသူတို့ကိုဝင်ပြီးအကအွယ်ပေးနေတာပူတင်အကြိုက်လုံးပြန်နေတာဒါတွေဟာအမေရိကန်သားမဟာအင်အားကြီးဆက်ဖြစ်ရမယ်ဆိုတဲ့ဆောင်းပုံးနဲ့ဘယ်လိုအဆက်တလဲဆိုတာကိုသူစီကကြားချင်ပါတယ်အခုတော့အမေရိကန်ကမဟာအင်အားကြီးဆက်ဖြစ်မနေဘဲနဲ့ရုရှားကပဲမဟာအင်အားကြီးနိုင်ငံဆက်ဖြစ်နေတာပါ
ဒီမိုကရက်သမရကိုယ်စားလှယ်လောင်းတွေရဲ့နောက်တစ်ကြိမ်စကားစစ်တပွဲကိုလာမယ့်နိုဝင်ဘာ20ရက်နေ့ဂျော်ဂျီယာပြည်နယ်မှာကျင်းပမှာပါခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ VOA ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးဖို့ရည်ရွယ်ပြီးတူရကီကိုလာမယ့်အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကိုလက်ခံတွေ့ဆုံမှာမဟုတ်တဲ့ကြောင်းတူရကီသမ္မတရီချစ်တာရိုဝန်ကပြောဆိုလိုက်ပါတယ်။အမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကိုတူရကီဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွေ့ဆုံသွားမှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကိုတူရကီသမ္မတကပြောလိုက်တာပါ။သမ္မတ Trump ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတ Donald Trump ကိုတရားစွဲနေရေးအောက်လွှတ်တော်ရဲ့စွန့်စားစစ်ဆေးမှုတွေမှာလာရောက်ဖြေချဖို့ဆင့်ခေါ်တာကိုသမ္မတရဲ့ပုဂ္ဂိုလ်ရေးရှင်းနေ Rudy Giuliani နဲ့အကြီးအကဲဆွေးနွေးရာရှိတွေကငင်းဆန်ခဲ့ပြီးတဲ့နောက်မှာပဲ Trump ဆွေးနွေးဘက်ကစွန့်စားစစ်ဆေးမှုတွေကိုနှောက်ယှက်မှုတွေပုံများလာနေတဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။ဒီမိုကရက်တွေဦးဆောင်တဲ့အောက်လွှတ်တော်ရဲ့စွန့်စားစစ်ဆေးမှုတွေဟာတစ်ဖက်သက်ကိုယ်စားဘောနဲ့ကိုလုံနေတာဖြစ်ပြီးဆင့်ခေါ်စာဟာလည်းရေဝီယာဆန်လွန်နေဆိုပြီးဒုသမ္မတ Mike Pence ကတုံ့ပြန်ထားတာပါ။အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်12ယောက်မင်းညာကစကားစစ်ထိုးရမှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရမှားယွင်းတဲ့လုပ်ရည်တွေကျူးလွန်ကြောင်းဆွဆွဲခဲ့ကြပါတယ်။သမ္မတထရန့်ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံတဲ့အကြောင်းကိုယ်စားလှယ်တွေအားလုံးကပြောဆိုခဲ့ကြတာပါ။လေးလကျဆန္ဒပြပွဲတွေကြုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီလူလာစုလွတ်တော်အမတ်တရဲ့ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုပ်ချုပ်ရေးမှူးကယ်လန်နှစ်ပတ်လည်ခြေပြမင်းငုံပြောမဲ့အစီအစဉ်တွဲတစ်ပြက်နဲ့ဆုံးသက်သွားပါတယ်။အုပ်ချုပ်ရေးမှူးရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန့်ဆောင်ထားရတဲ့လွတ်တော်အမတ်တွေကလွတ်တော်ခန်းမတွေဝင်လာတဲ့အုပ်ချုပ်ရေးမှူးကိုစတင်ဆန္ဒပြခဲ့ကြတာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုကျမတို့အသံလွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်းမှာပဲတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုစောင့်မျှကြည့်ရှုနိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this